ဂါဇာဒေသတောင်ပိုင်းကရာဖာမြို့အတွင်းပိုင်းနဲ့ထိအစ္စရေးတို့တနင်္ဂနွေနေ့မှာဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။အဲ့ဒီမှာခေါလုံးနေတဲ့ပါလက်စတိုင်းနာသက်တမ်းကျော်တို့ကိုဘယ်လိုကာကွယ်မလဲဆိုတာနဲ့ခုနလကြာလာပြီးဖြစ်တဲ့စစ်ပွဲပြီးဆုံးသွားတဲ့နောက်ပိုင်းအစီအစဉ်တွေကိုအစ္စရေးဘက်ကမပေးသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်ကပြောဆိုထားတဲ့ကြားမှာပဲအခုလိုတိုက်ခိုက်တာပါ။ပါလက်စတိုင်းနာသက်တမ်းသုံးသန်းထက်ကသုံးသိန်းလို့ဟာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းကိုလွန်ခဲ့တဲ့လပိုင်းကထွက်ပြေးလာတာဖြစ်ပြီးခုတစ်ခါမှလည်းရာဖာမြို့အနောက်မြောက်ဘက်ကနေမီတခုစီကိုပြောင်းရွှေ့ဖို့အမိန့်ထုတ်ထားပါတယ်။ပါလက်စတိုင်းနာတွေကိုအကာအကွယ်ပေးဖို့တမမဟုတ်လုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်မဲ့တည်ကြတဲ့အစီအစဉ်တွေအစ္စရေးဘက်ကမပေးသေးဘူးလို့ဝန်ကြီးပလင်ကင်က NBC သတင်းဌာနရဲ့ Meet the Press အစီအစဉ်မှာတနင်္ဂနွေနေ့ကပြောဆိုသွားပါတယ်။အစ္စရေးအတွက်လက်နက်တွေအဓိကထောက်ပံ့ပေးနေတဲ့အမေရိကန်ကရာဖာကိုစစ်ဆင်ရေးမလုပ်ဖို့အကြိမ်ကြိမ်သတိပေးထားပေမဲ့လည်းအစ္စရေးတပ်ကလေကြောင်းဘုံကျဲတိုက်ခိုက်မှုတွေနဲ့မြေပြင်ထိုးစစ်တွေကိုအကန့်အသတ်နဲ့ဆက်လက်ဆောင်ရွက်နေတာပါ။ရာဖာကိုတက်ခဲ့တဲ့နေရာအတုံးပြမှာဆိုရင်လည်းအတွက်သမရဂျိုးဗရန်ကအစ္စရေးကို229ကီလိုဂရမ်နဲ့908ကီလိုဂရမ်ရှိတဲ့ဘုံပေါင်း350ကိုပုံမပေးပဲနဲ့အရာကြီးဆိုင်ငံ့ထားပါတယ်။